ချင်းပြည်နယ်ပလောဝမြို့နယ်ပကာဝရွာအနောက်တောင်ဘက်မှာတမ89လောက်ခန်ခမ33ကစစ်ကြောင်းတစ်ခုနဲ့ရခိုင်တပ်တော်အေတို့မနေ့ကနေ့လယ်တနာရီမှာတိုက်ပွဲဖြစ်ခဲ့တာလို့အေရဲ့မင်းညားကထုတ်ပြန်ကြမှာဖော်ပြပါဗျ။မိနစ်30ကြာမြင့်ခဲ့တဲ့အိတ်တိုက်ပွဲမှာတမတော်ဘက်က9ယောက်ကြာဆုံးခဲ့တယ်လို့တနက်14လက်နဲ့လက်နက်ခရံတချို့ကလည်းတင်းစေးရမိခဲ့တယ်လို့အေရဲ့ထုတ်ပြန်ကြမှာပါရှိပါဗျ။အဲ့ဒီစစ်ကြောင်းမှာပါတဲ့အရာရှိ2ယောက်အပါအဝင်13ယောက်လက်နက်ချလို့ဖမ်းဆီးလိုက်တာလို့ရခိုင်တပ်တော်အေရဲ့ပြောခွင့်ရသူခိုင်သူခါကပြောပါဗျ
။ဒီကျွန်တော်တို့ရခိုင်တပ်တော်ရှိတဲ့နေရာကိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာဒီဟိုတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်။နေ့လေတနာရီလောက်ကစပြီးတော့ဒါတိုက်ပွဲဖြစ်တာ။ဆိုတော့ဒီနေ့လေတနာရီခွေးလောက်မှာတော့တိုက်ပွဲရသွားတာပေါ့နော်။အဲ့ဒီတိုက်ပွဲအတွင်းမှာရန်သူဘက်ကဒီ6ဦးကြာဆုံးပြီးတော့ဒီလက်နက်ချအញ្ញန်းခန္ဓာကတော့13ယောက်ရှိတယ်ဗျ။အဲ့ဒီမှာဒီလက်နက်ချတဲ့ဥစ္စာမှာဒီဘိုတူးရဲ့နောက်ဒီအရာခံဘိုတူးပြီးလို့ရှိရင်တခြားဟိုအဆင့်စစ်တယောက်ပေါ့နော်။အကောင်လုံး13ယောက်အဲ့ဒီ13ယောက်ကိုကျွန်တော်တို့ဒါဟိုစစ်မြေပြင်ကနေပြီးတော့ဒါဟိုလေယာဖမ်းဆီးရမိတာရှိတယ
်။ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဗိုလ်မှူးကြီးဝင်းစောဦးကတော့လွန်ခဲ့တဲ့2018ခုနှစ်ကအကြောင်းအရာသာဖြစ်တယ်လို့တုံ့ပြန်ပါတယ
်။ရတော့ဟိုအရင်တော့2018လောက်တုန်းကဟာကြီးကိုပြန်နေထားတဲ့ဟာကြီးပါဗျ။တိုက်ပွဲမှာတိုက်ပွဲမဖြစ်ဘူးကတိုက်ပွဲဖြစ်တာမင်းကမြေပေါ်မှာဆမ်းပဲဖြစ်တယ
်။မင်းကအဲ့ဒီနေရာဘက်မှာတိုက်ပွဲဖြစ်မဖြစ်ဆိုတဲ့အချက်ကိုတော့တယ်လီဖုန်းဆက်သွယ်ရေးခက်ခဲတွေကြောင့် RFA ကတီးကြားအတည်ပြုနိုင်ခြင်းမရှိပါဘူး။ခိုင်သူကကတော့သူတို့ရဲ့စစ်တုံးမှန်းဆိုင်ရာစီးမြင်တွေနိုင်ငံတကာဥပဒေတွေနဲ့အညီထိန်းသိမ်းထားမယ်လို့ဆိုပါတယ်။တပ်မတော်နဲ့ပတ်သက်လို့ဖမ်းဆီးထိန်းသိမ်းထားသူအစီအတွက်ကိုတော့စီးရေးဆိုင်ရာကိစ္စရပ်တွေဖြစ်လို့ထုတ်ပေါ်ပြောဆိုဖို့ညှင်းဆန်ပါတယ်။မကြာသေးခင်ကတော့ဖမ်းဆီးထိန်းသိမ်းထားတဲ့တပ်မတော်သားတွေနဲ့ရဲတပ်ဘော်ဝင်18ယောက်ရှိသေးတယ်လို့ AA ဖွဲ့ကနိုဝင်ဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ပုံမှန်မျိုးမျိုးနဲ့ဖမ်းဆီးခံရသူတွေရခိုင်တပ်တော် AA နဲ့ဆက်ဆက်နေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားသူတွေပြန်လွှတ်ပေးမယ်ဆိုရင်အဲ့ဒီတုံ့ပြန်မှုကိုပါပြန်လွှတ်ပေးမယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။ AA ရဲ့ကမ်းလှမ်းချက်ကိုလက်ခံစဉ်းစားမှာမဟုတ်ဘူးလို့ဆိုရတဲ့တပ်မတော်ပြောခွင့်ရသူတွေကတုံ့ပြန်ထားကြပါတယ်။ဒီတုံ့ပြန်ချက်တွေအပေါ်သဘောထားဘယ်လိုရှိသလဲဆိုတာခိုင်သူကကို RFA ကမေးမြန်းခဲ့ပါတယ
်။သူတို့ရဲ့ရေးဖို့ရေးဖက်တွေပုံမှာနော်သူတို့ကနေပြီးတော့ဒီဟိုဘလောက်ထိစာနာစိတ်ရှိသလဲနော်ဘလောက်ရေးဖို့ရေးဖက်စိတ်ရှိသလဲဆိုတဲ့ဥစ္စာကိုဒါကွက်ကွက်ကွင်းကွင်းဟိုပြည်သူတွေအားလုံးမြင်ရတာပေါ့ဗျာနော်။ဟိုသူတို့ဘက်ကနေပြီးတော့လွတ်မပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲသူတို့ရဲ့ဒီစစ်သုံးပန်းတွေကိုတော့ဟိုဆက်လက်ပြီးတော့ထိန်းသိမ်းထားမှာပေါ့ဗျာ
။အနောက်ဘက်နဲ့စစ်တပ်နဲ့ကြောင့်တိုင်ဦးစီးဗိုလ်မှူးကြီးဝင်းစောဦးကတော့ AA ဖွဲ့ရဲ့လက်ထဲမှာရှိနေတဲ့သုံးပန်းတွေအရင်နဲ့ပတ်သက်လို့တစုံတရာမှတ်ချက်မပေးလို့ဘူးလို့ပြောပါတယ်။
ကျွန်တော်ကတော့အဲ့ဟာဘာမှမှတ်ချက်တော့မပေးဘူး။တော်တော့ရောနာနေနေရှင်းလေးဆက်လို့ပါပေါ့
ဒီတော်တွင်ရခိုင်ဒေသမှာနေစဉ်ဖြစ်ပွားနေတဲ့ပွဲတွေကြောင့်အရသာအများပြားထိခိုက်ဒဏ်ရာရနေပါတယ်တေဆုံးတဲ့ဖြစ်ရတချို့လည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲပေါ်ပေါက်ခဲ့ပါတယ်ရခိုင်မြို့နယ်မှာခုနှစ်အတွင်းစစ်ပွဲတွေနဲ့ဆက်နွယ်ပြီးတော့ထွက်ပြေးရသူရေတွက်ဟာလက်ရှိအချိန်ထိ800ကျွဲလောက်ထိရှိလာနေပြီလို့ရခိုင်တိုင်းဒေသမျိုးနွယ်သူများအစည်းအဝေးကပြောပါတယ်ခင်ဗျာကျွန်တော်တန်တင်ပါ